သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တရရှိမရှိဩစတြေးလျနိုင်ငံကထောက်လန့်ရေးအရာရှိချုပ်ရဲ့သတိပေးချက်အရဩစတြေးလျနိုင်ငံမှာတစ်နှစ်အတွင်းအကြမ်းဖက်မှုဖြစ်နိုင်တယ်လို့သတိပေးထားတယ်ဆိုတဲ့အကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ် ASIO ASIO လို့အတူကောက်ခေါ်တဲ့ဩစတြေးလျနိုင်ငံထောက်လန့်ရေးရဲ့အထွေထွေဒါရိုက်တာမိုက်ဘက်ဂတ်စ်ကလာမယ့်12လအတွင်းဩစတြေးလျနိုင်ငံမှာအကြမ်းဖက်မှုဖြစ်နိုင်တဲ့အနေအထားမှာရှိတယ်လို့သတိပေးထားပါတယ်ဩစတြေးလျနိုင်ငံမှာရှိနေတဲ့အစွန်းရောက်မှုတွေနဲ့ပတ်သက်ပြီးလွတ်တော်မှာကြားနာမှုလုပ်နေတော့မှာပဲဩစတြေးလျရဲ့လုံခြုံရေးအခြေအနေတွေနဲ့ပတ်သက်ပြီးထောက်လန့်ရေးအရာရှိချုပ်ကအခုလိုပွပွင့်လင်းလင်းပြောလာတာဖြစ်ပါတယ်ဘာသာရေးကိုအခြေခံတဲ့အစွန်းရောက်ဝါဒီတွေအပြင်အတွေးအမြင်သဘောတရား ideology ကိုအခြေခံတဲ့အစွန်းရောက်မှုတွေလည်းရှိနေတယ်လို့သတိပေးထားတာပါဘာသာရေးအစွန်းရောက်မှုတွေမျိုးချစ်စိတ်လွန်ကဲမှုတွေနဲ့လူမျိုးရေးခွဲခြားရေးအစွန်းရောက်မှုတွေနဲ့ဆက်နွယ်တဲ့အကြမ်းဖက်မှုတွေကဩစတြေးလျနိုင်ငံမှာဖြစ်နိုင်တဲ့အဆင့်မှာရှိနေတာလို့ပြောပါတယ်ဩစတြေးလျနိုင်ငံမှာ12လအတွင်းအကြမ်းဖက်မှုဖြစ်နိုင်ခြေရှိပြီးတော့အစွန်းရောက်မှုနှမျိုးစလုံးကနေဖြစ်ပေါ်လာနိုင်တယ်လို့သူကပြောပါတယ်ဘယ်တစ်ခုကပဲဖြစ်ဖြစ်နှမျိုးစလုံးကအကြမ်းဖက်မှုတွေလုပ်တာဖြစ်လို့အဲ့ဓာရီကိုတိုက်ဖြတ်ရေးအတွက်ပြင်မထားလုပ်ကင်သွားမယ်လို့လည်းပြောပါတယ်ဩစတြေးလျနိုင်ငံမှာညာဘက်ရိမ်းလွန်းတဲ့အစွန်းရောက်မှုတွေဘယ်လောက်ရှိမရှိဆိုတာကိုလွှတ်တော်မှကြားနာမှုလုပ်ဖို့လေဘာပါတီကလွှတ်တော်မှခရစ်စတီနာခင်နီလီကအဆိုတင်သွင်းလာပြီးတဲ့နောက်အခုဆိုရင်ဩစတြေးလျနိုင်ငံမှာရှိနေတဲ့အကြမ်းဖက်မှုအမျိုးမျိုးရဲ့ချိန်ချောက်မှုတွေနဲ့ပတ်သက်ပြီးလွှတ်တော်မှအစဉ်စဉ်ကြားနာမှုလုပ်ဆောင်နေတာဖြစ်ပါတယ်ဩစတြေးလျနိုင်ငံမှာဆူနီမွတ်စလင်ကိုအခြေခံတဲ့အစွန်းရောက်မှုတွေကအဓိကစိုးရင်စရာအချက်အဖြစ်ဆက်လက်တည်ရှိနေဆဲဖြစ်သလိုအတွေးခေါ်ပိုင်းဆိုင်ရာတဖက်စွန်းရောက်မှုတွေဟာလည်းရော့ကျမသွားဘဲနဲ့ပိုများလာနေတယ်လို့ပြောပါတယ်ဩစတြေးလျနိုင်ငံကလူငယ်တွေဟာနိုင်ငံချစ်စိတ်အစွန်းရောက်မှုတွေနဲ့လူမျိုးရေးခွဲခြားမှုဆိုင်ရာအစွန်းရောက်တဲ့အမြင်တွေလွန်မိုးခံရဖို့ဖြစ်နိုင်ခြေအများဆုံးလူအုပ်စုထဲပါဝင်တယ်လို့ဆိုပါတယ်။ Australian လူငယ်တွေဟာလူမျိုးရေးအစွန်းရောက်မှုတွေလူဖြူသားလင်းသားတယ်မြတ်တယ်ဆိုတဲ့အစွန်းရောက်အမြင်နဲ့မိမကိုမုန်းတီးတဲ့အမြင်တွေလွန်မိုးခံရနိုင်တဲ့အနေအထားမှာရှိပြီးသူတို့တွေရဲ့ပြင်းမြန်အသက်က25နှစ်ဖြစ်ကြတယ်လို့ပြောပါတယ်။လူဖြူတွေကသားတယ်ဆိုတဲ့အစွန်းရောက်အတွေးတွေလူမျိုးရေးခွဲခြားတဲ့အစွန်းရောက်အတွေးတွေဟာ Australian အများစုရဲ့အမြင်နဲ့မတိုက်ဆိုင်ပေမဲ့လည်းလူနည်းစုမှာအဲ့ဒီအစွန်းရောက်အမြင်မျိုးရှိနေသေးတဲ့အပေါ်စိုးရိမ်မကင်းဖြစ်ရတယ်လို့လည်း ASIO ရဲ့အကြီးအကဲကပြောပါတယ်။ထောက်လန့်ရေးအဖွဲ့ကင်တွယ်ရတဲ့အမှုတွေထဲမှာအရင်နှုန်းကအစွန်းရောက်အတွေးခေါ်ဆိုင်ရာကိစ္စတွေကအမှုတွေရဲ့၃ပုံ၃ပုံသာရှိခဲ့ပေမဲ့အခုဆိုရင်40ရာခိုင်နှုန်းအထိများလာနေတဲ့အတွေ့အတွေးခေါ်ပိုင်းဆိုင်ရာအစွန်းရောက်မှုတွေကမြင့်တက်လာနေပါတယ်။အဲ့ဒီလိုချိန်ချောက်မှုတွေကလည်းရော့ကျမသွားပဲတိုးလာနေတဲ့အတွေ့လုံခြုံရေးအေဂျင်စီတွေအတွေ့စိန်ခေါ်မှုတွေဖြစ်နေရတယ်လို့ပြောပါတယ်။အဲ့ဒီလိုစိန်ခေါ်မှုကိုဩစတြေးလျကပဲကြုံရတာမဟုတ်ဘဲကမ္ဘာမှာဖြစ်နေတဲ့ခေတ်ရေးစုကြောင်းတစ်ခုလိုဖြစ်နေတယ်လို့ထောက်လန့်ရေးအရာရှိချုပ်မစ္စတာဘတ်ဂစ်ကပြောပါရယ်အစွန်းရောက်အမြင်တွင်ရှိကြတဲ့နေရာကလည်းမြို့ပြတဲ့မြို့ငယ်တွေအထိရှိကြတယ်လို့ပြောပါရယ်ဒါပေမဲ့ဩစတြေးလျနိုင်ငံကမြို့ချစ်ဆိုရှယ်လစ်တွေဟာ ISIS IS Islamic အကြမ်းဖက်အဖွဲ့မဟုတ်တလို့Grampian ဒေသဟာလည်းဘာသာရေးတစ်ခုပဲလွမ်းမိုးတဲ့နေရာလည်းမဟုတ်ဘူးလို့သူကပြောပါရယ်။ဒါကတော့ဇန်နဝါရီလတုန်းကအမျိုးသားအုပ်စုတစုကနေနာဇီတွေရဲ့အလေးပြုမှုပုံစံနဲ့ရပ်နေပြီးတော့ White Power က Victoria ပြည်နယ် Grampians အမျိုးသားဥယျာဉ်ကနေဆင်းသက်လာတယ်ဆိုပြီးကြွေးကြော်ဩဟစ်ခဲ့ကြတာကိုမိញမ်းပြီးတော့ပြောဆိုလိုက်တာဖြစ်ပါရယ်။ဩစတြေးလျနိုင်ငံမှာရှိနေတဲ့ဥပဒေတွေကအကြမ်းဖက်မှုကိုကာကွယ်ဖို့ကာမိအောင်လှုပ်ထားရဲ့လားဆိုပြီးတော့လည်းတချို့ကမေးခွန်းထုတ်နေကြပါတယ်။မတ်လတုန်းကဩစတြေးလျအစိုးရကနေ UK နိုင်ငံအခြေစိုက် Neo Nazi အဖွဲ့တစ်ခုဖြစ်တဲ့ Sonnen Green Division ကိုအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်လိုက်ပြီးညာဖက်အစွန်းရောက်တဲ့အဖွဲ့အစည်းတစ်ခုကိုဩစတြေးလျအနေနဲ့အခုလိုပါရမဆုံးအကြိမ် အကြံဖဲ့အဖွဲ့အဖြစ်သတ်မှတ်ပြီးတော့ပိတ်ပင်တားဆီးမှုလုပ်ခြင်းဖြစ်ပါတယ်။အရင်တုန်းကအစ္စလာမ်အုပ်စုနဲ့ခွဲထွက်ရေးအဖွဲ့တို့ကသာအကြံဖဲ့အဖွဲ့အစည်းအဝေးတွေထဲထည့်သွင်းခဲ့ပေမဲ့အခုဆိုရင်ညာဘက်ရင်းနဲ့အဖွဲ့တွေကပါထည့်သွင်းလာတာဖြစ်ပါတယ်။အဖွဲ့အစည်းတစ်ခုခုကိုအကြံဖက်အဖွဲ့အဖြစ်စည်ရင်ထဲမှာထည့်သွင်းတာဟာအရေးကြီးတဲ့လှုပ်ဆောင်ချက်ဖြစ်ပေမဲ့အကြံဖက်မှုမကျူးလွန်အောင်လှုပ်ဆောင်ဖို့ကလည်းအရေးကြီးတယ်လို့ပြည်ထောင်ရေးရာအထွေထွေအတွင်းရေးမှူးချုပ်ခရစ်စတီလ်ကပြောပါရယ်။ဩစတြေးလျနိုင်ငံရဲ့လုံခြုံရေးဥပဒေအရအဖွဲ့တစ်ခုခုကိုအကြံဖက်အဖွဲ့အဖြစ်သတ်မှတ်ထားတဲ့စည်ရင်ထဲမထည့်ခင်မှာအဲ့ဒီအဖွဲ့ဟာအကြံဖက်ဖို့အတွက်ပြင်ဆင်နေတယ်ဒါမှမဟုတ်အကြံဖက်မှုမှာပါဝင်ကူညီနေတယ်ဒါမှမဟုတ်အကြမ်းဖက်မှုဖြစ်အောင်ဖန်တီးပေးနေတယ်လို့ပြည်ထရေးဝန်ကြီးကယုံကြည်မှသာလျှင်အဲ့ဒီစီရင်ထဲထဲခွင့်ရှိတာဖြစ်ပါတယ်။ညာဘက်ရိမ့်လို့နဲ့အတွေးခေါ်ရှိသူအဖွဲ့ကိုအစွန်းရောက်အဖွဲ့အဖြစ်သတ်မှတ်တာဟာအဲ့ဒီလိုအစွန်းရောက်မှုမျိုးကိုမလိုလားကြောင်းပြသရာရောက်ပေမဲ့လေအဲ့ဒီလိုလှုပ်ဆောင်မှုတစ်ခုတည်းကအစွန်းရောက်မှုတွေကိုမကာကွယ်နိုင်ဘူးလို့ပြောဆိုနေကြပါတယ်။အဖွဲ့အစည်းတစ်ခုကိုနာမည်ပြည့်စည်ရင်ထဲထည့်လိုက်ရုံနဲ့အဲ့ဒီအဖွဲ့ကအကြမ်းဖက်တိုက်ခိုက်မှုမလုပ်တော့တာမျိုးမဟန်တားနိုင်သလိုနာမည်ပြည့်စည်ရင်ထဲမထည့်ရင်တော့မှဩစတြေးလျထောက်လှမ်းရေးတွေကလည်းအကြမ်းဖက်စည်ရင်ထဲမထည့်တဲ့အဖွဲ့တွေကိုလည်းဆက်လက်စုံစမ်းမှုတွေလုပ်နေမှာဖြစ်တယ်လို့ထောက်လှမ်းရေးအရာရှိချုပ်ကပြောပါတယ်။ပြည်ပကလူတွေပြည်ပကအဖွဲ့အစည်းတချို့ရဲ့အစွန်းရောက်အမြင်သဘောထားတွေကလည်းဩစတြေးလျတွေအပေါ်တည့်ရောက်မှုရှိနေတယ်လို့ပြောပါတယ်။ဒါပေမဲ့နယူးဇီလန်နိုင်ငံရဲ့ဥပဒေကတော့ဩစတြေးလျနဲ့တမူကွဲပြားမှုရှိနေပြီးအဖွဲ့တစ်ခုကိုအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်နိုင်သလိုတဦးတယောက်ချင်းစီကိုလည်းသတ်မှတ်နိုင်အောင်ဥပဒေမှာပြဋ္ဌာန်းပေးထားပါရယ်။ဩစတြေးလျနိုင်ငံရဲ့ရဲဌာနရဲ့အဆိုအရလူငယ်တွေဟာအိမ်မှာနေရင်းနဲ့အစ္စလာမ်အစွန်းရောက်ဝါဒီတွေနဲ့ညာဖက်စွန်းဝါဒီတွေလွမ်းမိုးခံရနိုင်တဲ့အတွေ့အမုန်းစကားတွေမပြန့်ပွားအောင်အစွန်းရောက်မှုဆောင်တဲ့တင်ဂေတာတွေကိုနေရာမပေးတာမျိုးတွေစ조사လှုပ်ဆောင်ရမယ်လို့ပြောပါတယ်။လူငယ်တွေဟာအဲ့ရပေါ်မှာပဲနေပြီးတော့တကဘာလုံးကိုအွန်လိုင်းကနေဆက်သွယ်နေကြတာဖြစ်တယ်လို့ပြောပါတယ်။ဩစတြေးလျနိုင်ငံမှာအကြမ်းဖက်မှုတိုက်ဖျက်ရေးနည်းဗျူဟာတွေကိုလည်းမြေပြင်အနေအထားပေါ်မူတည်ပြီးလိုက်လံပြောင်းလဲမှုတွေလုပ်နေတယ်လို့သိရပါတယ်။သောရရှင်များရှင်လွှတ်တော်ကြားနာမှုအတွင်းဩစတြေးလျနိုင်ငံမှာလွန်ခဲ့တဲ့တစ်နှစ်လုံးကအကြမ်းဖက်မှုနှစ်ခုဖြစ်ပေါ်ခဲ့ပြီးလူနှစ်ဦးသေဆုံးခဲ့ရတယ်လို့လည်းထည့်သွင်းပြောဆိုထားကြပါတယ်။အဲ့ဒီလုံခြုံရေးဆိုင်ရာကြားနာမှုကတော့အချိန်အကန့်အသတ်နဲ့ကြိုးကြားကြိုးကြားဆက်လက်ကျင်းပသွားမှာဖြစ်ပါတယ်ရှင်။
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊စောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါတယ်ရှင်။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ